Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒချမ်းပါရှင
်မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆံမိုးဝေပါဒီမနက်ခင်ဗျာကြားရမယ်ထူးခြားတဲ့သတင်းတွေမှာဆိုရင်တော့ဂါဇာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ Hamas စစ်သွေးကြွအဖွဲ့ကြောင့်ဖြစ်ရတာလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကပဲမလေးရှားနိုင်ငံပိုင်ခီးတဲ့လေရင်ကိုတိုက်ခိုက်တဲ့အတွက်ရုရှားနိုင်ငံကိုတနင်္ဂနွေနေ့မှာပြစ်တင်ဝေဖန်လိုက်ပါတယ်။လီဗျားနိုင်ငံမှာတော့အကြီးဆုံးလေဆိပ်အင်းဒီမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားပြီးတော့လူ၄ယောက်သေဆုံးသွားပါတယ်။လူသတင်းနေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မှာမိုးများပြီးတန်တွဲမြင့်ရေရှမ်းမှုကြောင့်လူတွေဘလောက်ထိဒုက္ခရောက်နေပါသလဲ။
ကျွန်တော်ကမနေ့ကဟိုးကပဲကျင်းပြီးရပဲလာတာတောက်လျှောက်ပေါ့အဲ့တောက်လျှောက်နန်းနေမှာတချို့တနေ့နိုင်နေမှာရေကြော်နေပါတယ်ခင်ဗျအဲ့ဒီဘက်ရောက်တော့လေဟိုဟောပေါ့လေမြို့အဝင်မှာဒီပါလုံးကြော်
မကြခင်မှာအပြည့်စုံနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပြီးတော့ဒီထဲကမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းမှာတော့မြန်မာလူငယ်နဲ့တာဝန်သိတဲ့လွတ်လပ်မှုအပေါ်ဆွေးနွေးထားတာကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းမြန်မာပြည်ကပေးစာများနဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်တခါတက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုဇော်ဝင်းလိုက်ကကြေညာပေးပါမယ်ရှင
်။မလေးရှားနိုင်ငံပိုင်ခီးတဲ့လေရင်ကိုယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာကြာတာပရိနေကပစ်ချခဲ့မှုနဲ့ပတ်သက်ပြီးတော့ပဝင်ပတ်သက်နေတဲ့အထောက်အထားတွေအပြည့်အဝရရှိထားတဲ့အတွက်ရုရှားနိုင်ငံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့မှာပြစ်တင်ဝေဖန်လိုက်ပါတယ်။တနင်္ဂနွေနေ့ထုတ်လွှင့်တဲ့ရုပ်သံအစီအစဉ်တွေပေါ်မှာမစ္စတာကယ်ရီကရရှိထားတဲ့အထောက်အထားတွေအရရုရှားနိုင်ငံဟာသူ့ကိုလူလာတဲ့ခွဲထွက်ရေးသမားတွေကိုခင်မီ SA-11 လေယာဉ်ပစ်စနစ်တွေကိုထောက်ပံ့ပေးခဲ့တယ်။နောက်ပြီးတော့ခွဲထွက်ရေးသမားတွေကိုဘယ်လိုအသုံးပြုရတယ်ဆိုတာကိုသင်တန်းတွေပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကလေရင်ပြက်ကျခဲ့ပြီးတဲ့နောက်ရိုက်ကူးထားတဲ့ဗီဒီယိုကိုကြည့်ရှုခဲ့ရပါတယ်။အဲဒီထဲမှာ rocket တစ်ခုလစ်လက်နေတဲ့ missile launcher စင်ကိုတွေ့ရှိခဲ့ရတယ်လို့ Mr. Kerry ကပြောပါတယ်။ဒီ missile ပြစ်လွတ်တဲ့စင်ကိုတပုံတွေထိန်းချုပ်ထားတဲ့နေရာကနေရုရှားနိုင်ငံအတွင်းကိုပြန်လဲပြီးတော့ရွှေ့ပြောင်းနေတဲ့အကြောင်းအဲဒီနေရာဟာလူပေါင်း298ယောက်လိုက်ပါလာတဲ့မလေးရှားလေရင်ကိုတိုက်ခိုက်မှုပြုလုပ်ခဲ့တဲ့နေရာဖြစ်တယ်လို့ပြောပါတယ်။ဒီတော့တွင်ရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကမလေးရှားခီးတဲ့တင်လေရင် MH17 ရဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်ကိရိယာ black box ကိုတွေ့ရှိထားတဲ့ထားပြီးဖြစ်ကြောင်းပြောပါတယ်အဲ့ဒီကိရိယာကိုသူတို့အနေနဲ့တင်းစီထားပြီးတော့နိုင်ငံတကာလေရင်ပစ်ကျမှုဆိုင်ရာကျွမ်းကျင်သူတွေရဲ့လက်ကိုလွှဲပြောင်းပေးမယ်လို့သဘုံကောင်းဆောင်ဖြစ်တဲ့ Alexander Borodi ကပြောဆိုပါတယ်ခင်ဗျာ
ပါလက်စတိုင်းဒေသဂါဇာကမ်းမြောင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာ Hamas အဖွဲ့ကြောင့်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအပြစ်တင်ပြောဆိုလိုက်ပါတယ်။ဂါဇာကမ်းမြောင်ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်နေတာမှာတင်းနင်းငွေနေကပါလက်စတိုင်းလူမျိုး60ထပ်မံသေဆုံးသွားပါတယ်။တရင်နှစ်ပတ်ကြာလာပြီဖြစ်တဲ့ပဋိပက္ခအတွင်းဂါဇာဒေသက425ယောက်သေဆုံးခဲ့ပြီးဖြစ်ပေမဲ့ Hamas အနေနဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုကောက်မှစွာနဲ့လက်မခံဘဲညှင်းပယ်နေတယ်လို့ဝန်ကြီးကယ်ရီကတင်းနင်းငွေနေမှာပြောကြားလိုက်ပါတယ်။တေဆုံးသူအများစုဟာအရသားတွေဖြစ်ပြီးအစ္စရေးဘက်ကလည်းအခုချိန်ထိ20တေဆုံးပြီးဖြစ်ပါတယ်။ဟာမတ်စ်တို့ကဒုံးကျည်တွေနဲ့အစ္စရေးဘက်ကိုပစ်ခတ်နေတဲ့အတွက်အစ္စရေးတွေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဝန်ကြီးကာရီကကာကွယ်ပြောဆိုသွားပါတယ်။အစ္စရေးတို့ကဂါဇာဒေသအပေါ်မြေပြင်ထိုးစစ်တွေလွန်ခဲ့တဲ့3ရက်မှာစတင်ပြုလုပ်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကနောက်ထပ်တိုက်ခိုက်မှုတွေပြုလုပ်လာအောင်ဟာမတ်စ်တို့ကဖိတ်ခေါ်နေခြင်းဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အင်ဒီဂျင်အေဂျင့်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အပြစ်ခတ်ရစေးရေးအဆိုပြုချက်ကိုဟာမတ်စ်အဖွဲ့ကဖယ်ချခဲ့တာဖြစ်ပါတယ်။အပြစ်ခတ်ရစေးရေးကိစ္စဆက်လက်ဆွေးနွေးဖို့အေဂျင့်နိုင်ငံကိုဝန်ကြီးကယ်ရီမကြခင်မှာတောင်းရဖို့ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်နီယမင်နတန်ယာဟူးနဲ့တင်းငွေနေကတယ်လီဖုန်းနဲ့စကားပြောတဲ့အချိန်တမရအိုဘားမားကပြောကြားလိုက်တဲ့အကြောင်းတမရအင်ဂျူရောကသတင်းထုတ်ပြန်ပါတယ
်။လီဗျားနိုင်ငံမှာအကြမ်းဖက်မှုကျူးလွန်နေတဲ့ဇပုံအဖွဲ့တစ်ဖွဲ့နဲ့စင်ပြိုင်စစ်သည်ပြအုပ်စုတို့ကြားတိုက်ပွဲဖြစ်ပွားနေတာသတင်းနှစ်ပတ်အတွင်းကိုရောက်ရှိနေပြီဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့နိုင်ငံရဲ့အကြီးဆုံးလေဆိပ်အနီးမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူ၄ယောက်သေဆုံးသွားပါတယ်။ Tripoli လေဆိပ်ကိုထိန်းချုပ်ထားတဲ့ Zintan စစ်သွေးကြွအဖွဲ့နဲ့လက်နက်ကိုင် Islamic အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ သူတို့အုပ်စုနှစ်စုကြားအပြည့်ရဲ့သဘောတူညီမှုပြည့်ပြည့်သွားခဲ့ပြီးတဲ့နောက်နှစ်ရက်ကြာမှအခုလိုတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာလေစိတ်အနည်းနားမှာရှိတဲ့လူနေအိမ်တွေရှိရာအရက်ထိပြန့်နှံ့သွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်ကြားတင်းမာနေတာသတင်းတစ်ပတ်ခန့်လောက်ရှိပြီဖြစ်ပြီးမြို့ထဲနဲ့မြို့ပြင်အသွာလာတွေပြတ်တောက်နေခဲ့တယ်လို့ဆိုပါတယ်။နှစ်ဖက်ကြားမှာတနတ်တီရော့ကက်တွေလေရင်ပြည့်လက်နက်တွေနဲ့ပစ်ခတ်နေကြပြီးထောင်ထဲချီတဲ့အရက်သားတွေဟာနေအိမ်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာတော့လူ6ဦးသေဆုံးပြီး25ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার အစီအစဉ်ဆုံးသက်ရေးဆွေးနွေးမှုတွေမှာသဘောတူညီချက်ရရှိရဲ့အတွက်နောက်ဆုံးသတ်မှတ်ထားတဲ့နိုဝင်ဘာလမတိုင်ခင်ဂျာကာလာအတွင်းမှာသဘောတူညီချက်ရရှိအောင်လှုံ့ဆော်ရမှာဖြစ်ပြီးအဲ့ဒီလိုမှဖြစ်မလာရင်တော့နောက်ထပ်သဘောတူညီချက်ရဖို့အတော်ကြာနိုင်တဲ့အထိဖြစ်နိုင်မှာမဟုတ်ဘူးလို့ဂျာမန်နိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ဘယ်ကိုဥတည်နေတယ်ဆိုတဲ့တန်တရားတွေရှင်းသွားအောင်လှုပ်ဆောင်ပြဖို့အချိန်ရောက်ပြီဆိုပြီးဂျာမန်နိုင်ငံသားဝန်ကြီးဖရန့်ဝေါ်တာစတိုင်မိုင်ယာကစနေနေ့မှာတောင်းဆိုလိုက်တာပါ။အီရန်နျူကလ িয়ার အရေးကိုလာမယ့်နိုဝင်ဘာလ24ရက်နေ့နောက်ဆုံးထားဆွေးနွေးကြဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူညီချက်ရရှိပြီးနိုင်ပိုင်းအကြာမှာပဲနိုင်ငံသားဝန်ကြီးကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။အီရန်အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေရှော့ချရေးအတွက်နျူကလ িয়ার အစီအစဉ်တွေရှော့ချလှုပ်ဆောင်နေကြောင်းအထောက်အထားနဲ့ပြသရမှာဖြစ်တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ကပူးတွက်ကြေညာချက်ကိုဗီယက်နမ်မြို့မှာဖတ်ကြားပြခဲ့ပါတယ်။ဒါပေမဲ့အဲ့ဒီကြေညာချက်ကိုအီရန်နိုင်ငံသားဝန်ကြီးကပြန်လည်ဖတ်ကြားတဲ့အခါအဓိကအခြေခံကျတဲ့အချက်တွေကိုအသေးစိတ်ထပ်မံဆွေးနွေးဖို့ကြံနေသေးတဲ့အတွက်အချိန်ထပ်လို့အိုးမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan မြန်မာပိုင်းစီစဉ်ကနာနခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါရခင်ဗျာမလေးရှားနိုင်ငံသားအများပြားဟာလေခီးတဲ့တင်လေရင်ပစ်ချခံရမှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံနဲ့ရုရှားကိုလူလာတဲ့ခွဲထွေရေးသဘုံတွေအပေါ်ထိတိရရအပြစ်ပေးဖို့အတွက်မလေးရှားအစိုးရနဲ့တခြားနိုင်ငံတကာအစိုးရတွေကိုတောင်းဆိုနေကြပါတယ်တချို့ကလည်းစီးပွားရေးအရေးယူတန်းခတ်ပိတ်ဆို့မှုတွေပြုလုပ်ဖို့တောင်းဆိုကြပါတယ်ကြာသပတေးနေ့ကယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားနေဆက်အနီးမှာလေရင်ပစ်ချခဲ့မှုပေါ်သဘုံတွေနဲ့ယူကရိန်းအစိုးရတို့ကြားမှာအပြန်အလှန်ဆွဆဲမှုတွေရှိနေပါပါရုရှားအစိုးရကတော့လေရင်ပြည်နယ်ပတ်သက်ပြီးတော့လုံလောက်တဲ့စစ်ဆေးဆောင်ရွက်မှုတွေပြုလုပ်နိုင်အောင်ပြည်ပြည်ဝဝဆောင်ရွက်ခွင့်မပေးခဲ့ဘူးလို့ဆွဆဲထားပါတယ်စိတ်ဆိုးဒေါသထွက်နေကြတဲ့သူအများစုဟာမွတ်စလင်ဘာသာဝင်တွေဖြစ်ကြပြီးတော့တည်ဆုံသွားသူတွေကိုဘာသာရေးထုံးစံအတိုင်းအမြန်မြေမြုပ်တကြိုးနိုင်ဖို့မလုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာမကြည်မနှက်ဖြစ်နေကြတာပါလေရင်ပေါ်မှာလိုက်ပါလာသူ298ဦးနဲ့43ယောက်ဟာမွတ်စလင်ဘာသာဝင်တွေအများစုနေထိုင်ရာမလေးရှားနိုင်ငံနဲ့12ဦးဟာဆိုရင်မွတ်စလင်တွေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံသားတွေနိုင်ငံကနိုင်ငံသားတွေဖြစ်ကြပါတယ်မလေးရှားနိုင်ငံသားတွေခါရုရှားသမ္မတမစ္စတာဗဲလ်ဒမီယာပူတင်အပေါ်ဝေဖန်ပြစ်တင်နေကြပြီးတော့နိုင်ငံရေးသမားအများစုကတော့ဘသူဘဲဝါရဲလို့တိုက်ရိုက်ဆွဆွဲတာမျိုးမရှိပေမဲ့စိတ်ဆိုးဒေါသထွက်နေကြပါတယ်မလေးရှားနိုင်ငံသားတွေဟာတနင်္ဂနွေနေ့မှာကွာလာလမ်ပူမြို့ကကုန်တိုက်တစ်ခုမှာစုယုံပြီးတော့သူတို့ရဲ့မကြေနပ်မှုတွေကိုဖော်ထုတ်ပြောဆိုခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
ဖိလစ်ပိုင်ဘက်ကနေတရုတ်နိုင်ငံအတွင်းကိုဝင်ရောက်တိုက်ခတ်နေတဲ့ရာမဆန်တိုက်ဖုန်းမုန်တိုင်းဟာပြင်းထန်တဲ့လေတိုက်အားနဲ့တဲထန်တဲ့မိုးတွေကိုသက်ဆောင်လာဆဲဖြစ်တာကြောင့်တရုတ်နိုင်ငံအတွင်းမှာလူ18ဦးနဲ့မနေ့သေဆုံးသွားပြီးဖြစ်ပါတယ်မုန်တိုင်းဟာတရုတ်ပြည်မကြီးကိုဝင်ရောက်မတိုက်ခိုက်ခင်ဟိုင်နန်ကျွန်းကိုဖျက်လာတဲ့အချိန်မှာလူ10ယောက်သေဆုံးခဲ့ပြီးပြည်မကြီးကကွမ်ရှိဒေတာမှာတော့မုန်တိုင်းကြောင့်နောက်ထပ်9ဦးသေဆုံးသွားတဲ့ကြောင်းအစိုးရပိုင်းသတင်းတွေမှာဖော်ပြထားပါတယ်။ရာမဆန်တိုက်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာလူ100နီးပါးသေဆုံးခဲ့ရပါတယ်။အနည်းဆုံး94ဦးသေဆုံးပြီးနောက်ထပ်6ယောက်လည်းပျောက်ဆုံးနေဆဲဖြစ်တဲ့အပြင်မြို့တော်မနီလာမှာလျက်စစ်မီးတွေပျောက်ထွက်ကုန်တဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေလျက်စစ်မီးမရှိဘဲနေထိုင်နေကြရပါတယ်။မုန်တိုင်းဟာဖိလစ်ပိုင်ကထွက်လာပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းမှာအင်အားပြန်ကောင်းလာပြီးတောက်ကြနေကတရုတ်ပြည်ကိုစတင်ဝင်ရောက်တဲ့အချိန်မှာလေတိုက်နှုန်းဟာတနာရီကို125မိုင်နှုန်းလောက်ရှိတဲ့အတွက်ဒါဟာ42နှစ်အတွင်းအင်အားအပြင်းထန်ဆုံးတိုင်ဖုန်မုန်တိုင်းဖြစ်ပါတယ်။တရုတ်ပြည်မြောက်ပိုင်းမှာလည်းရာသီဥတုအခုသတင်းပတ်အစောပိုင်းမှာမိုးသည်ထန်နိုင်တယ်လို့ခန့်မှန်းထားပါတယ်။ရာမဆန်မုန်တိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းအတိုင်းနောက်ထပ်မုန်တိုင်းတစ်ခုဖြစ်တဲ့မတ်မိုဟာလည်းမကြခင်မှာဝင်ရောက်တိုက်ခိုက်နိုင်ခြေရှိတယ်လို့ခန့်မှန်းထားပါတယ်။
အမေရိကန်ပြည်တော်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကခုံသမာရီတရားသူကြီးတဦးကအဆုတ်ကင်ဆာရောဂါနဲ့အသက်36နှစ်အရွယ်မှာတည်ဆုံသွားသူရဲ့ဇနီးဖြစ်သူကိုနိုင်ငံရဲ့ဒုတိယအကြီးဆုံး secret ထုတ်လုပ်တဲ့ကုမ္ပဏီကနေရော်ကြီးအမေရိကန်ဒေါ်လာတန်ပေါင်း 23,600 ပေးဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရားသူကြီးက RJ Reno Tobacco ကုမ္ပဏီကိုကုန်ကျစရိတ်အတွက်နောက်ထပ် 16.8 မီလီယံဒေါ်လာပေးဖို့လည်းအမိန့်ချမှတ်လိုက်ပါတယ်။ကွယ်လွန်သူ Michael Johnson ရဲ့ဇနီးဖြစ်သူ Cynthia Robinson က2008ခုနှစ်မှာအခုလိုတရားစွဲဆိုခဲ့တာပါ။သူကကုမ္ပဏီအနေနဲ့ကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့အချက်ကိုဖုံးကွယ်ထားခဲ့တယ်ဆိုပြီးတော့စွပ်စွဲခဲ့တာပါ။တည်ဆုံးသူ Johnson ဟာအဲ့ဒီ secret အမျိုးအစားကိုအသက်73နှစ်ကနေပြီးတော့နှစ်ပေါင်း20တောက်သုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစော်ဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို kilohertz 935 kilohertz 9433ညာနဲ့ kilohertz 6185တို့ကနေဖမ်းယူနားဆင်နိုင်သလို VOA internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်သတင်းဆောင်မတဲ့ဘုတ်ကိုအရင်လှည့်ပေးပါရစေ။ဒေတာတချို့ကရေကြီးမှုအခြေအနေကိုပြောပြပါမယ်။ရခိုင်ပြည်နယ်မှာမိုးကြီးပြီးတန်တွဲမြေရေရှမ်းမှုကြောင့်တန်တွဲမြို့ရဲ့အနေမိုင်ရက်ကွက်တွေကနေအိမ်တချို့ရေနှင်းမြုပ်မှုတွေဖြစ်ပေါ်နေတာကြောင့်ဒေတာကန်တွေအတော်လေးဒုက္ခရောက်နေကြပါတယ်။တချို့မြို့ကြီးတွေမှာလည်းနေအိမ်တွေရေမြုပ်နေသလိုကားလန်းတွေပေါ်မှာလည်းရေကျော်နေတာကြောင့်သွားလာရေးမှာပါအခက်အခဲတွေနဲ့ကြုံနေကြရတာပါ။အလားတူ AR တိုင်းနဲ့ရှမ်းပြည်နယ်တွေမှာလည်းရေပေးတံကိုဆူဆူဝဝခန်းစားနေရပြီးတော့အိမ်နဲ့လဲမြေတွေရေမြုပ်ပျက်စီးမှုတွေဖြစ်နေတယ်လို့ဒေတာကန်တွေက VOA ကိုပြောပြပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့မဲအေးမာကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်တန်တွဲမြို့မှာမိုးသည်ထန်စွာရွာသွန်းလာတွေကြောင့်တန်တွဲမြေရေကြီးပြီးရက်ွက်အတွေ့အတွင်းမှာမြေရေရှမ်းမှုတွေဖြစ်နေကြောင်းတန်တွဲမြို့ကန်တဦးကပြောပြပါရယ
်အဲချောင်းကတော့တန်တွဲမြေလို့ခေါ်တယ်လေနေပုံထဲမှာတော့သူကတန်တွဲမြေလို့ပဲဆိုပါရယ်ကျွန်တော်ကမနေ့ကဟိုးကပဲကျင်းပြီးရပဲလာတာတောက်လျှောက်ပေါ့အဲဒီတောက်လျှောက်နန်းနေမှာတချို့အနှိမ့်မဲနေမှာရေကျော်နေပါတယ်ခင်ဗျအဲဒီဘက်ရောက်တော့လေဟိုဟောပေါ့လေမြို့အဝင်မှာမြို့အဝင်မှာကျွန်တော်တို့အဲ့မှာဟောကားလန်ပေါ့နော်အဲ့ဒီဟောလောက်ကြည့်ဦးကျွန်တော်တို့တစ်ပါလုံးကြော်ကြော်လောက်ကိုသတို့နဲ့ကူးရတယ်ဗျအဲ့လောက်ကြည့်ကိုကူးတာခဲ့ရပါတယ်ဟိုတိရွက်ွက်ရှိတဲ့ region code လို့ခေါ်တယ်လေအဲ့ဒီရွက်ွက်ဒီမှာတော့အနှိမ့်မဲအိမ်တွေကတော့အိမ်မော်ကြီးရောက်တယ်ပေါ့ဟုတ်ကဲ့မာဂလန်ကတော့ဟိုလမ်းပေါ်မှာအချီတရုံးအောင်ရောက်တယ်ပေါ့ဗျာ။ဟိုဘက်ရီဂျွန်ကွတ်တိမှာတော့ခါလောက်အဲနောက်ကျွန်တော်တို့ဟိုအဲ့ဒီရီဂျွန်ကွတ်တိရဲ့နောက်ဖက်ကအိမ်ကြီးရှိတယ်။အဲ့ဒီအိမ်ကြီးတွေကအနည်းငယ်မှာဆိုတော့သူတို့အိမ်ကြီးကတော့ဟိုအိမ်မော်အထိရေရောက်တာပေါ့လေ
။ရခိုင်ပြည်နယ်ရင်းကတချို့နေရာတွေမှာလည်းရေကြီးရေရှမ်းမှုတွေဖြစ်ရကြောင်းတွေကိုလည်းဆက်ပြောပြပါရစေ
။တောက်လျှောက်အဲ့ဒီရခိုင်ရိုးမတောက်လျှောက်ကဒီကျွန်တော်တို့တန်တွဲနဲ့ကွာနေဆိုမိုင်80လောက်ရှိတယ်။ဒီဘက်တောင်ကုန်းကျတော့မိုင်40ပေါ့။အဲ့ဒီမိုင်120အတော်အတွင်းမှာတော်တော်ကြီးကိုယူရတာ။ယူရတော့ဒီကျွန်တော်တို့6နဲ့မြစ်တိုင်းပေါ့။ဒီတန်တွဲမြစ်ပေါ့။တန်တွဲမြစ်နောက်ပဇွန်ဖြေတို့အဲပဇွန်ဖြေမှာဆိုတဲ့ပဇွန်ဖြေ6ကတော်တော်လေးကိုရေးစည်းတာ။ဒီမြစ်ဆိုရင်အဲ့ဒီပဇွန်ဖြေနဲ့တန်တွဲကြားမှာဟိုလမ်းနဲ့တရားအဲ့မှာလေးလေထိုးထားတယ်။အဲ့ဒီနေရာမှာတော်တော်ကြီးကိုရေးပြီးကြီးခဲ့ပါလ
ေ။ AR တိုင်းမှာတော့ဒေဒီယေမြို့နယ်အတွင်းဇူလိုင်လဒုတိယပတ်အတွင်းမှာပင်လယ်ရေမြင့်တက်ပြီးရေကြီးတဲ့အတွက်အင်ဂျီပေါင်းရာနဲ့ပျက်စီးရသလိုလူရေပေါင်းထောင်ထဲချီပြီးတော့အိုးမဲ့အိမ်မက်တွေဖြစ်ကာရေဘေးဒုက္ခတွေအဖြစ်ရင်ဆိုင်နေရပါတယ်။ပင်လယ်နဲ့နီးတဲ့အပိုင်းမှာနေထိုင်ကြသူတွေဟာရေကြီးတဲ့အတွက်ရေဘေးဒုက္ခတွေကိုလည်းတွေ့ကြုံနေရတာပါ။အလားတူဇူလိုင်လဒုတိယပတ်ထဲမှာပဲရှမ်းပြည်နယ်မိုင်းလာမြို့နယ်ထဲမှာတောင်ကြရေကြောင့်လေအကတွေရာနဲ့ချီပြီးပျက်စီးကြရတာတွေရှိသလိုရေကြီးတဲ့အတွက်ကားနဲ့စိုက်ကယ်တွေအပါအဝင်တချို့ပစ္စည်းတွေလည်းပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဟောင်းဦးထွန်းလင်ကတော့ဒီတစ်ပတ်အတွင်းမှာမိုးရွာသွန်းမှုတွေများနိုင်ကြောင်းရေကြီးမှုအခြေအနေကတော့စိုးတဲ့ဆိုးလာနိုင်တာကိုအထူးသတိပြုကြဖို့အတွက်သူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေမြန်မာပြည်သူတွေကိုသတိပေးပြောဆိုထားပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံဒေသတချို့မှာရေကြီးမှုတွေဖြစ်ပေါ်နေတာကြောင့်နေအိမ်နဲ့လမ်းတွေရေမြုပ်ပြီးတော့သွားလာရေးအခက်အခဲကြုံနေသလိုလယ်တွေလည်းပျက်စီးကုန်တဲ့အကြောင်းမဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြခင်မှာတော့မြန်မာလူငယ်တွေနဲ့တာဝန်သိတဲ့လွတ်လပ်မှုအပေါ်ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုကြားဖို့ရှိပါတယ်ရှင်။အခုတော့မင်းဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုလည်းပြောပြပါဦးမယ်။ ရရှိတဲ့ရှင်နိုင်ငံတကာမှာစီးပွားရေးလုပ်ငန်းတွေခြေစပ်လာနေကြတဲ့မြန်မာနိုင်ငံမှာအရင်ကထက်အလုပ်အကိုင်ခွင့်လန်းတွေပိုပြီးတော့ရလာနေကြပြီလားလုပ်ငန်းခွင်မှာရောအခွင့်အရေးတွေတိုးတက်လာနေကြပြီလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ကြမယ့်သောတာရှင်တွေကိုဖိတ်ခေါ်ပါလိမ့်ရှင်သောတာရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင် VOA ကနေတနင်္လာနေ့မနေ့ခင်းစီစဉ်တွေကိုမနေ့9:00ထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433နဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုပတ်စင်ကဏ္ဍတွေကိုလှည့်ပေးပါစေ။အရင်ဆုံးနားဆင်ကြရမှာကမြန်မာဒီမိုကရေစီရဆွေးနွေးခန်းစီစဉ်ပါရှင်။ဒီစီစဉ်မှာမြန်မာလူငယ်တွေကြားမှာကိုယ်ပိုင်စဉ်စားသုံးသပ်နိုင်စွမ်းတွေတိုးတက်လာဖို့အတွက်ပညာရေးကိုအခြေခံတဲ့အသိဉာဏ်ဗဟုသုတတွေကိုတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့YSCM အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကိုရဲမြင့်ဝင်းကပြောပါရယ်အခုမြန်မာနိုင်ငံမှာလူငယ်တွေအတွက်အခွင့်အရေးတွေပိုရလာချိန်မှာအဲ့ဒီအခွင့်အရေးတွေအပေါ်တိတ်ကိုမှီကိုကျင်စိတ်တွေဖြစ်သွားမှာကိုသူ့အနေနဲ့စိုးရိမ်တယ်လို့ဆိုပါရယ်လွတ်လပ်ခွင့်တွေရရှိဖို့လိုတဲ့တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ခွင့်အပေါ်တာဝန်သိမှုတာဝန်ယူမှုလည်းရှိရမယ်လို့သူကပြောပါရယ်သမ္မတဂျော့ချ်ဘုရဲ့Bush Center မှာစီစဉ်တဲ့ဒီနှစ်အတွက်လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းကိုတက်ရောက်ဖို့ကိုရဲမြင့်ဝင်းအမေရိကန်ကိုလာရောက်စင်မှာ VOA Editor ကိုသားညုံကမေးမြန်းတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်ကိုရဲမြင့်ဝင်းအခု VOA လာပြီးတော့လက်ခံဖြည့်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော်အရင်မေးချင်တာကိုရဲမြင့်ဝင်းကဒီ You forSocial change in Myanmar ပေါ့နော်မြန်မာနိုင်ငံမှာဒီလူမှုအပြောင်းအလဲတွေပေါ့ဖြစ်ဖို့ဆိုတဲ့အဖွဲ့အစည်းမှာလှုပ်ရှားနေရဆိုတော့လက်ရှိမြန်မာနိုင်ငံမှာတော့နိုင်ငံရေးကပြောင်းလဲမှုတွေတော့တွားနေပြီပေါ့နော်လူမှုရေးကပြောင်းလဲမှုဆိုရင်အဓိကလိုအပ်ချက်တွေဘာတွေရှိနေလို့လဲ
အဓိကဟိုလူမှုပြောင်းလဲဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေကနံပါတ်1အချက်ပေါ့အသိတရားရှိဖို့လိုတယ်ပေါ့အသိတရားဆိုတာ awareness ပေါ့လူတွေကအများသောအားဖြင့်ဒီဗဟုသုတရှိမယ်နောက်အတွေ့အကြုံတွေ experience တွေရှိမယ်ပေါ့နော်ဒါပေမဲ့အသိတရားရှိဖို့ဆိုတာနည်းနည်းဟိုခက်ခဲတယ်ပေါ့အဲ့တော့အတိတရားရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ပညာရေးစနစ်ကောင်းမွန်ဖို့လိုတယ်။အဲ့ဒီပညာရေးစနစ်ကောင်းမှသာလျှင်ဟောနလူတွေကပညာကိုဟိုကောင်းကောင်းမွန်မွန်သင်ကြားပြီးတော့ကောင်းကောင်းမွန်မွန်ကိုယ့်ရဲ့ဒီအတွေးခေါ်အယူဆနဲ့ကိုယ်ပိုင်အတွေးခေါ်အယူဆနဲ့ကိုယ့်ခြေထောက်ပေါ်ကိုရက်တည်ပြီးတော့ဘယ်လိုဆုံးဖြတ်ပြီးတော့ဗောနော်ဟို shape ဆက်ပြီးတော့ခီးသွားလို့ရမှာလဲဆိုတော့ရှင်။အဲ့တော့မြန်မာပြည်မှာရှိတဲ့လက်ရှိပြဿနာတွေအားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်ပညာရေးရဲ့ဒီခြုံရင်းချက်ကိုတွေးရတော့အဲ့တော့ပညာရေးကောင်းကောင်းဒီအစိုးရနေပြီးတော့ဟိုကောင်းကောင်းဗောနော်ကျွန်တော်တို့ပြောမယ်ဟိုကောင်းကောင်းမမမပန့်ပိုးပေးနိုင်ဘူးဗောအဲ့တော့ဘာဖြစ်လာလဲဆိုရင်လူငယ်ကျွန်တော်တို့လှုပ်လှုပ်လာလူငယ်တွေနဲ့များများလှုပ်ရတဲ့ခါကျတော့လူငယ်တွေမှာဒီ critical thinking ဗောဒီရေပူရဟိုရထာပူဓာတ်ကြကြကျွန်တော်တို့စဉ်းစားဝေဖန်ပိုင်းခြားနိုင်တဲ့စွမ်းရည်ရောနှဲလာတယ်ရောနှဲလာတဲ့အခါမှာဒီပရိပခါကိုလုံးစော်တဲ့လူတွေရှိလာတယ်ဆိုလို့ရှိရင်အဲ့ပရိပခါတွေမှာဝင်ပြီးတော့ဗောနော်ဒီကိုပိုင်ရဲ့ယက်တီချက်မရှိတော့ဘဲနဲ့ဝင်ပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးတွေ့ရတယ်ဗောအဲ့တော့ကျွန်တော်တို့ရဲ့သဘောတရားကဘာလဲဆိုလို့ရှိရင်လူတွေမှာဒီ awareness လို့ခေါ်တဲ့အသိတရားရှိဖို့လိုတယ်ဗောအဲ့လိုအသိတရားရှိမှသာလျင်အကောင်းဆုံးဝေဖန်ပိုင်းခြားနိုင်ပြီးတော့ကိုဘာယက်တီချက်နဲ့ဘယ်လိုအလုပ်လုပ်ရမလဲဆိုတော့သိနိုင်မှာဗော
ဒီဖွဲ့စည်းဖွဲ့တာကတော့ဘယ်လိုစဉ်းစားချက်နဲ့လဲဘာတွေလုပ်ဖို့စဉ်းစားချက်နဲ့လဲ
အဲ့တော့အဖွဲ့အစည်းဖွဲ့ပြစ်တာကကျွန်တော်တို့ဒီ2000ပေါ့နော်ကျွန်တော်စပြီးတော့10လောက်အောင်တဲ့အချိန်မှာတက်ကရိုစတက်ဖို့ရှိတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်စဉ်းစားကြည့်ခဲ့ဒီမြန်မာပြည်ရဲ့ဒီပညာရေးစနစ်ကကျွန်တော်လိုချင်တဲ့ဒီပညာရေးကိုမပေးနိုင်ဘူးပေါ့အဲ့တော့မပေးနိုင်ဘူးဆိုတာသိလာတဲ့အချိန်မှာတခုခုလုပ်ဖို့ပေါ့နော်တကယ်ချင်းနေနဲ့တိုင်ပင်ပြီးတော့အဲ့လိုမျိုးစပြီးတော့စူးစမ်းကြည့်တာပေါ့စူးစမ်းကြည့်ရဲ့အချိန်မှာကျွန်တော်ဟိုဒီ American နိုင်ငံကနေပြီးတော့ဒီမြန်မာပြည်မှာလာပြီးတော့ပေါ့နော် missionary ပေါ့သူတို့ဒီ moment ပေါ့နော်ဒီဟိုဘာဟို Christian ဘာသာရေးဂိုင်းတခုကနေမြန်မာပြည်မှာလာပြီးတော့လူငယ်တွေကိုလာပြီးတော့အင်္ဂလိပ်စာတွေလူငယ်ဖွံ့ဖြိုးရေးတင်တန်းတွေပေးတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်တို့ကဒီအဲ့ဒီတင်တန်းတွေကိုလည်းရတယ်နောက်တစ်ခုကဒီတက်ကရိုပညာရေးကဒီအစိုးရရဲ့တက်ကရိုပညာရေးကကျွန်တော်တို့ဘာမှမပေးနိုင်ဘူးဆိုတာသိတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်ပြီးတော့ဒီပညာရေးကိုဘယ်လိုရှာလို့ရမလဲဆိုတာကိုစဉ်းစားကြတယ်ပေါ့ brainstorming လုပ်ကြတော့အဲ့ချိန်မှာကျွန်တော်တို့တွေ့တာကဘာလဲဆိုလို့ရှိရင်ကိုကိုတိုင်းပေါ့နော်ဒီဟိုကိုယ့်ရဲ့ပညာရေးကိုစာတွေဖတ်မယ်နောက်လေ့လာမယ်ဆိုလို့ရှိရင်ကိုလုံးလို့ရတယ်ဆိုတဲ့ဟာကိုတွေ့ရအောင်အဲ့တော့ကျွန်တော်တို့စလုပ်ဖြစ်တာဒီအရင်တော့ reading club တော့မဟုတ်သေးပေါ့နော်တကယ်ချင်းနေစုတယ်စာဖတ်တယ်စာဖတ်ပြီးလို့ရှိရင်အဲ့ဖတ်လိုက်တဲ့စာတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ပြတယ်ပေါ့အပြန်အလှန်ဆွေးနွေးဖလှယ်တဲ့နေရာမှာခုနကကိုဖတ်လိုက်တဲ့ဒီစာအုပ်တော့ပဲဒါမှမဟုတ်ရင်ဒီစာပတ်တစ်ပိုက်ပဲဒါပေမဲ့ကိုဖတ်လိုက်တယ်ဒါပေမဲ့ကိုရဲ့အမြင်ကကျော်တစ်မျိုးဖြစ်နေပြီးတော့ကိုတငယ်ချင်းရဲ့အမြင်ကတစ်မျိုးဖြစ်နေတာကိုတွေ့ရတော့အဲ့တော့လူတွေမတူတဲ့လူတွေမှာခုနကဒီတူတဲ့စာပိုက်တစ်ပိုက်စာအုပ်တော့ကိုဖတ်တာတော့မှဟိုမတူ क्वे ပြတဲ့အမြင်တွေမတူ क्वे ပြတဲ့အယူအဆတွေရှိတယ်ဆိုတော့တဖြည်းဖြည်းနဲ့သဘောပေါက်လာပြီးတော့ဟိုကျွန်တော်တို့ဒီစာဖတ်ပြရတဲ့ဒီပြောဆိုဆွေးနွေးကြရပေါ့ဆွေးနွေးရတဲ့အချိန်မှာအမြင်တွေဖလှယ်ကြရတယ်နောက်ငင်းခုန်ဆွေးနွေးရင်းနဲ့ကျွန်တော်တို့ရဲ့ဒီပညာရေးကိုပေါ့ဟိုစူးစမ်းအားထုတ်ကြရအဲ့လိုတဖြည်းဖြည်းနဲ့အဲ့လို၄-၅နှစ်လောက်ရောက်လာတဲ့ခါကျတော့ကျွန်တော်တို့အင်္ဂလိပ်စာကိုလေ့လာတယ်အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာပထမတော့ဒီမြန်မာဒီ literature တွေပေါ့နော်မြန်မာစာပေနဲ့တမိုင်းတွေမြန်မာစာပေတွေကိုဖတ်တယ်နောက်ပိုင်းကျမှအင်္ဂလိပ်စာတက်လာတဲ့ခါကျတော့2003 2004ကျတော့ကျွန်တော်အင်္ဂလိပ်စာကိုလေ့လာခွင့်ရတော့အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာကိုတွေဖတ်တယ်ပေါ့အဲ့တော့တဖြည်းဖြည်းနဲ့ဟိုသိလာတာဘာဖြစ်လဲဆိုလို့ရှိရင်ဒီလိုမျိုးစာဖတ်ခြင်းအပြင်ကိုယ့်ရဲ့ဒီဗဟုသုတကိုမြင့်တင်လို့ရတယ်အဲ့လိုမြင့်တင်နာနိုင်နဲ့အမြကျွန်တော်ဘာဖြစ်လာလဲဆိုရှင်တငယ်ချင်းတွေလို့အတင်တဲ့နေတက်ရတယ်အစည်းအဝေးတက်ရတဲ့အချိန်မှာကိုတွေကပြောဆိုလာနိုင်တယ်အဲ့တော့စာဖတ်တဲ့လူနဲ့စာမဖတ်တဲ့လူကဘယ်လိုကွာလဲဆိုရင်စာဖတ်တဲ့လူကကျွန်တော်တို့ရှိမှာစကားလုံးကြီးအများကြီးပေါ့နော်ဟိုပြောစရာစကားတွေအများကြီးရှိနေပေါ့အဲ့တော့စာမဖတ်ထားတဲ့လူကပြောစရာစကားမရှိဘူးပေါ့အဲ့တော့စာဖတ်ထားတဲ့လူတယောက်ရဲ့ဒီပြောနိုင်တဲ့ဆွမ်းကနောက်တစ်ခုကဘာသာရပ်တွေကိုဆွေးနွေးနိုင်တဲ့ဆွမ်းကစာမဖတ်ထားတဲ့လူတွေထက်ပိုပြီးတော့တာလွန်နေဆိုတော့ဟိုတွေးရတော့အဲ့ချိန်မှာဒီစာဖတ်ခြင်းရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ဒီလိုမျိုးလူငယ်တွေပေါ့နော်အစိုးရရဲ့ပညာရေးကဟိုစနစ်ကမကောင်းတဲ့အချိန်မှာဒီလိုမျိုးစာဖတ်ပြီးတော့ကိုရီးယားဒီဗဟုသုတကိုရှာမိမယ်ဆိုလို့ရှိရင်အထောက်အကူပြုတယ်ကိုယ့်ရဲ့အလုပ်ထဲမှာပဲဖြစ်ဖြစ်ဟိုကိုယ့်ရဲ့ဒီပညာရေးမှာပဲဖြစ်ဖြစ်အတုံးချရဲဆိုတဲ့ဟာကိုရှာတွေ့ပြီးတော့ကျွန်တော်တို့ကဒီ Youth for Social Change ဆိုပြီးတော့စလုပ်ဖြစ်တာပေါ့
အခုမြန်မာနိုင်ငံမှာကတစုံတရာဖွင့်လင်းလာပြီးရင်လူတော့မဟုတ်တော့ဘူးအနောက်နိုင်ငံတွေလည်းဆက်မှုလည်းပြည့်ပြည့်လာတယ်အဲ့တော့ဒီအခြေအနေမျိုးမှာရောလူငယ်တွေအတွက်ခုနကိုရဲမြင့်ဝင်ပြောနေတဲ့ဒီ capacity building ဒီစွမ်းအမြင့်တင်တန်းနေနောက်တခြားဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေတော်တော်ကြီးလမ်းပွင့်လာပြီလားအခြေအနေတွေလိုအပ်နေလုံးမလား
ခုလက်ရှိဒီမြန်မာနိုင်ငံပေါ့နော်2008ကျွန်တော်တို့ constitution ရဲ့နောက်2010ပေါ့နော်ရွေးကောက်ပွဲပြီးတဲ့အချိန်မှာဟိုပွင့်လင်းလာတယ်လို့ပြောလို့ရပေမဲ့ဟိုတချို့မပွင့်လင်းတဲ့အပိုင်းတွေလည်းပေါ့အောက်ချိန်မှာဖြစ်ပျက်နေတဲ့ဟာတွေလည်းရှိအဓိကတော့ဒီအခွင့်အရေးပေါ့နော် opportunity အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လူငယ်တွေပို့ပြီးတော့အခွင့်အရေးတွေအများကြီးရလာတယ်အဲ့ဒါနဲ့တပြိုင်တည်းမှာပဲခုနက challenges တွေနဲ့ဒီ threat တွေကတော့ဟိုချိန်ချောက်စိန်ခေါ်မှုတွေကတော့ရှိနေတော့မယ်အဲ့တော့နံပါတ်1အချက်လိုတာကလူငယ်တွေကနံပါတ်ဟိုပေါ့နော်ကျွန်တော်ရဲ့အမြင်အရဆိုရင်ကိုအားကိုကူဖို့လိုတယ်ကိုအားကိုကူဖို့ဆိုတာဒီအဖွဲ့အစည်းတွေနောက်တစ်ခုကပေးလင်းနေတဲ့ဒီ opportunity တွေပေါ့နော်ဒီအခွင့်အလမ်းတွေကိုအရင်ကြီးမှီခိုတာမျိုးအားကိုတာမျိုးလဲဟိုရှိနေတာမျိုးပေါ့အဓိကဟို dependency ပေါ့နော်မှီခိုခြင်းနဲ့စိတ်ပေါ်သွားမှာကိုစိုးရင်ကြောက်ကြတယ်အဲ့လိုမှီခိုခြင်းနဲ့စိတ်ထက်မိမိကိုကိုပေါ့အားကိုပြီးတော့ကိုခြေတော့ပေါ့ကိုရက်တည်ပြီးတော့စူးစားတဲ့ဟာမျိုးကိုလုပ်စေချင်တယ်ပေါ့အဲ့တော့ကျွန်တော်တို့ဗုဒ္ဓကဆုံးမထားတာဘယ်လိုမျိုးရှိလဲဆိုလို့ရှိရင်ဟိုဖះမှာသွားပြီးတော့ဆူတောင်းနေတာဟိုရလာဖို့မတေချောက်ဒါပေမဲ့ခုနကဒီတန်တရာတွေကလွတ်မြောက်ချင်တယ်နောက်ကိုလိုချင်တဲ့ညီမချက်ပန်းတိုင်ကိုလိုချင်တယ်ဆိုရင်မိမိကိုယ်ကိုအားကိုးပြီးတော့မိမိကိုယ်ကိုစူးစားမှသာလေလွတ်မြောက်မယ်ပေါ့အဲ့တော့ဒီ EU စာကကျွန်တော်က Universal 2ပေါ့ဒါကစကြဝဠာအမှန်တရားလို့လက်ခံတဲ့အတွက်ကြောင့်မလို့တစ်ခုခုကိုအောင်မြင်ချင်တယ်တစ်ခုခုကိုလွတ်မြောက်ချင်တယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ကနေရောစူးစားအားထုတ်မှုရှိရမယ်တောင်းနေုံနဲ့မရဘူးလို့ယုံကြည်တယ်ပေါ့
နောက်တစ်ခုကတော့ကျွန်တော်လူခွင့်နဲ့ပတ်သက်လို့မိကျင်ပါတယ်ကိုရဲမြင့်ဝင်းကိုနိုင်ရလည်းလူခွင့်ရေးပါပါရဲ့နဲ့ပတ်သက်လို့တင်ကြားနေတယ်နောက်ရှိကလက်ရှိမြန်မာနိုင်ငံမှာဆိုရင်အခုနောက်ပိုင်းဆိုလို့ရှိရင်လူခွင့်နဲ့ပတ်သက်လက်ပြဿနာတွေအရင်တော့လည်းရှိတယ်အခုဆိုရင်နောက်ထပ်ပြဿနာအစ်တတွေတိုးလာတာဥမာဘာသာရေးလူမျိုးပြည်ပခါလို့ဟာမျိုးတွေပါကြုံလာတော့လူငယ်ကြားမှာဒီလူခွင့်ရင်ကျေးမှုနဲ့ပတ်သက်လို့ရောဘယ်လောက်ထိခိုင်မာမှာရှိပြီလို့ပြောနိုင်တယ်မြန်မာနိုင်ငံမှာပေါ့
မြန်မာနိုင်ငံရဲ့ခုနကလူခွင့်ရေးလို့စကားပြောမယ်ဆိုလို့ရှိရင်လူခွင့်ရေးလို့ပြောတာနဲ့တောင်မှလူခွင့်ရေးနဲ့ပတ်သက်တဲ့ဒီစာပေတွေဟိုလို့မို့နော်ဒီထုတ်ဝေဖြန့်ချိမှုတွေလုပ်တယ်ဆိုလို့ရှိရင်တော့အရင်အစိုးရလက်ထက်မှာဖန်ဆီးထောင်ချခဲ့တာဖြစ်တော့တဲ့ကြောင့်မလို့ဒီလူခွင့်ရေးလို့စကားပြောလို့ရှိရင်လူငယ်တွေကြားမှာ quality ဒီကြောက်ရွံ့နေဆိုတဲ့ဒီ fear ပေါ့နော်ကြောက်ရွံ့တဲ့စိတ်ကရှိနေတော့မယ်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ဒီပွင့်လင်းလာတဲ့အချိန်မှာဒီကမ္ဘာဒီစံချိန်စံညွန့်နေနိုင်ငံတကာစံချိန်စံညွန့်နေဖြစ်တဲ့ဒီလူခွင့်ရေးတွေကိုဟိုချစ်ချင်းကြီးပေါ့နော်ဒီဟိုအရန်ကြီးကိုစိမ့်နေတဲ့မြမလူအဖွဲ့စည်းမှာတွားပြီးတော့လူခွင့်ရေးတွေကိုပြောနေတာတည်းဆက်လို့ရှင်တဖြည်းဖြည်းရင်းနှီးလောင်လူခွင့်ရေးဆိုတဲ့စကားလုံးနဲ့နောက်လူခွင့်ရေးရဲ့တန်ဖိုးတွေစံချိန်စံညွန့်နေရင်းနှီးလောင်လမ်းချောင်းဖွင့်ပေးတဲ့ဟာမျိုးတွေပေါ့လှုပ်ပိုလှုပ်စေချင်တယ်ပေါ့
တော်အထူးသဖြင့်တစ်ခါလေကြာလို့ရှိရင်ကျွန်တော်တို့ဒီလူခွင့်ရေးပေါ့နော်ပညာပေးတဲ့လူတွေနောက်ဒီစူးစမ်းတဲ့လူတွေကဒီကုလသမဂ္ဂမှာရှိတဲ့လူခွင့်ရေးဆန်ရှင်ဆန်ကျိုးအနေနဲ့ဒီလူခွင့်ရေးပေါ့နော်ဒီဟိုပေါ့framework လို့ပြောမှာပေါ့အဲ့ဒီဟာတွေကိုတွားပြီးတော့ချပြတယ်ချပြပြီးတော့အဲ့ဒီပုံမှန်နေရောအဲ့တော့တကယ်တမ်းဒီအောက်ခြေမှာကြာလို့ရှိရင်လူခွင့်ရေးဆိုတဲ့စကားလုံးကိုကြားလိုက်တာနဲ့တောင်းကျွန်ပြီးတော့ဟိုအစင်မပြေမှုတွေဖြစ်နေတဲ့လူအဖွဲ့စည်းကမြန်မာပြည်မှာရှိနေသေးတယ်အဲ့တော့လုံလခွင့်ပုံမှန်အခြေခံပြီးတော့ဟိုလှုပ်ရှားတဲ့နေရာမှာလဲကျွန်တော်တို့ကဘလိုဖြစ်ဖို့လဲဆိုတော့စီမင်းစည်းကမ်းရှိဖို့လိုတယ်စီမင်းစကန်ဆိုတာဟိုအနောက်နိုင်ငံမှာလွတ်လပ်ခွင့်ဆိုတဲ့ဟာကိုသူကတံပိုးထားတယ်လို့အဲ့လွတ်လပ်ခွင့်နဲ့အတူဒီ duty ဒါမှမဟုတ် responsibility ကိုတာဝန်တည်တတ်မှုနဲ့တာဝန်ယူမှုမှာပါတော့မြန်မာပြည်မှာဆိုလို့ရှိရင်အခုလက်ရှိတွေ့ရတာဟို hate speech ပေါ့နော်ဒီအမုန်းတရားနဲ့ပတ်သက်တဲ့စကားတွေကိုပြောနေတာတွေရှိတယ်အဲ့တော့အဲ့လိုမျိုးကလွတ်လပ်ခွင့်ပေါ့နော် freedom of speech ကိုဟိုတုံးချပြီးတော့ကိုယ့်ရဲ့အမုန်းတရားကိုရှည်ရမ်းတင်ပြီးပြောတာမျိုးဆိုလို့ရှိရင်လည်းမကောင်းဘူးအဲ့တော့ကိုကလွတ်လပ်ခွင့်ကိုလိုချင်တယ်ဒါပေမဲ့အဲ့လွတ်လပ်ခွင့်နဲ့အတူကိုယ့်ရဲ့ပြန်ပြီးတော့ကြည့်ရမှာကိုယ့်ရဲ့ဘာတာဝန်ရှိမလဲ။နောက်ဒီလွတ်လပ်ခွင့်ပေါ်မှာကိုယ့်ရဲ့တာဝန်ယူမှုဘာရှိလဲဆိုတော့ကြည့်ဖို့လိုမယ်ပေါ့။
အဲ့တော့မြန်မာနိုင်ငံမှာအခုနကကျွန်တော်မေးခွန်းလေးပဲပြန်ကောင်းချင်တယ်။တခြားလူငယ်တွေဂျားထဲမှာရောလူခွင့်ရင်းနဲ့ပတ်သက်လို့အခုနောက်ပိုင်းပေါ်လင်းလာချိန်မှာတံမိုးထားမှုလူခွင့်ရင်းစံနှုန်းစံထားတွေနဲ့ပတ်သက်လို့အရှုံမြင်မှုပေါ့။ဥပမာဆိုရင်ဒီလူခွင့်ရင်းနဲ့ပတ်သက်လို့တချို့ကအရှင်းအောင်မတူနိုင်တဲ့စံတွေရှိနိုင်တယ်။ဒါပေမဲ့တကယ်တမ်းတချို့ကလည်းလူခွင့်ရင်းဆိုတာ universal အားလုံးတို့တကဘာလုံးဒန်းနုဖြစ်ရမှာဆိုအမြင်တွေရှိကြ။အဲ့တော့မြန်မာနိုင်ငံရဲ့လူငယ်တွေဂျားထဲမှာရောဒီလူခွင့်ရင်းနဲ့ပတ်သက်လို့စံနှုန်းစံထားဘယ်လိုများရှိကြလဲ။
အကျဉ်းဖြစ်အဖြစ်တော့လူငယ်တွေကဒီကျွန်တော်ဟိုပေါ့တင်တန်းနေမှာတွေးလို့ဆွေးနွေးရတယ်ဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ကမ္ဘာမှာရှိတဲ့ဆန်ရှင်ဆန်ညွန်းနေနဲ့နှိုင်းရှင်ပြီးတော့ဟိုကျွန်တော်တို့တင်တန်းပေးရဆိုတာဒီကမ္ဘာမှာရှိတဲ့လူခွင့်ရေးဆန်ညွန်းဆန်ညွန်းတွေကိုလူတို့ကပို့ပြီးတော့တည်လောင်းတင်တန်းပေးတာပေါ့အဲ့ဒီအချိန်မှာခုနကမြန်မာပြည်မှာရှိတဲ့လူငယ်တွေဆွေးနွေးကြတာဒီလူခွင့်ရေးချိုးဖောက်ပေါ့နိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆန်ရှင်ဆန်ညွန်းနေနဲ့တိုင်းတာပြီးတော့နှိုင်းရှင်ပြီးတော့ဆွေးနွေးကြတဲ့အချိန်မှာဟိုတို့များသောအားဖြင့်ဟိုအားလို့အားမရဖြစ်တယ်ပေါ့အားမလို့အားမရဖြစ်တဲ့အချိန်မှာဟိုကျွန်တော်ရဲ့သဘောတရားကတော့ဒီအစိုးရကအမြဲတမ်းဒီလူခွင့်ရေးချိုးဖောက်မှုတွေကိုဟိုအမြဲတမ်းပေါ့နော်ဖြစ်ပျက်နေရပေါ့တိုင်းပြည်တွင်းမှာအဲ့တော့အဓိကပြဿနာကဘာဖြစ်လဲလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးလို့ပြောတာတကယ်တော့အစိုးရကသူ့ရဲ့အာဏာရှိနေတဲ့အာဏာကိုအလွဲသုံးစားလုပ်တာပေါ့အဲ့တော့အာဏာအလွဲသုံးစားမှုဖြစ်တိုင်းမှာကြည့်လိုက်လို့ရှိရင်လူခွင့်ရေးချိုးဖောက်မှုကရှိကိုရှိတယ်အဲ့တော့အဓိကပြဿနာကအစိုးရကိုအာဏာအလွဲသုံးစားမှုမဖြစ်အောင်ခုနလူခွင့်ရေးမချိုးဖောက်အောင်ပေါ့အဲ့တော့လူခွင့်ရေးမချိုးဖောက်အောင်အာဏာသုံးလွဲသုံးစားမလုပ်အောင်ဘလို့ဟန်တားတွေဘလို့ဒီဟိုပေါ့နော်လူတို့ကနေပြီးတော့ဘလို့နီလန်းနေနဲ့ဒီအစိုးရရဲ့အာဏာတွေကိုခွဲဝေဖြန့်ထားပြီးတော့ဟိုထိန်းချုပ်မလဲပေါ့အဲ့တော့ဒီမိုကရေစီစနစ်မှာခုနအာဏာကြီး3ရက်မှာဟိုမကရိုင်းကြီး3ရက်မှာခုနတရားဥပဒေဟိုပြူရေးစီရင်ရေးနဲ့အုပ်ချုပ်ရေးဆိုတဲ့နေရာတွေမှာဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခန့်ကဏ္ဍတွေကတိကျတဲ့ဒီအာဏာခွဲဝေမှုနဲ့ဘယ်သူကဘယ်လိုအာဏာရှိပြီးတော့ဘယ်လိုမျိုးပေါ့နော်တိုင်းပြည်ကိုအုပ်ချုပ်မလဲဆိုတဲ့ဟာတွေကိုအခြေခံဥပဒေထဲမှာတိတိကျကျအဲ့လိုမျိုးပေါ့နော်ဟိုကျွန်တော်တမန်လူတွေနားလည်လို့ရအောင်ပေါ်ပြထားတာမျိုးမရှိဘူ
း။ဒါကတော့အစိုးရဘိုင်းပေါ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒါအစိုးရဘိုင်းတကယ်တမ်းခုနပြောလူဖွဲ့စည်းတဲ့မှာလူခွင့်နဲ့ပတ်သက်လို့တံပိုးထားမှုမြန်မာလူဖွဲ့စည်းမှာဘယ်လောက်ထိအခုအနေထားမှာရှိရလို့ကိုရဲ့မြေဝင်မြင်တယ်နောက်ဆုံးမေးခွန်းပါ
ဟုတ်ကဲ့ခင်ဗျလူအဖွဲ့စည်းတဲ့မှာလူခွင့်ရေးတံပိုးထားမှုလူတွေကတော့ကျွန်တော်တို့အကုန်လုံးပေါ့နော်ဒိုင်းပြည်လုံးကလူခွင့်ရေးကိုလိုချင်ကြတယ်လူခွင့်ရေးကိုဟိုတောင်းတကြတယ်ပေါ့ဒါပေမဲ့လူခွင့်ရေးတံပိုးထားမှုကြတော့ကျွန်တော်တို့မှာဟိုအဲ့ဒီယဉ်ကျေးမှုရှိဖို့လိုတယ်ပေါ့လူခွင့်ရေးကိုကျွန်တော်လိုချင်တာနဲ့ဟိုထိုက်တန်တဲ့ပေးဆက်မှုကလည်းရှိဖို့လိုတယ်ပေါ့အဲ့တော့တခါလေကြာလို့ရှိရင်ကျွန်တော်ရဲ့သဘောတရားဥပမာစာအုပ်တအုပ်ဟိုကိုကပစ္စည်းတစ်ခုကိုစူပါမားကတ်တစ်ခုမှာသွားပြီးတော့ဝယ်ခြင်းတယ်ဆိုလို့ရှိရင်အဲ့စာအုပ်တအုပ်ရဲ့တန်ဖိုးကိုတော့ကိုကအရင်ဆုံးရှိမှပေးဆက်မှရတယ်ပေါ့အဲ့စာအုပ်ကဒေါ်လာ1000ဆိုလို့ရှိရင်ကိုရှိမှဒေါ်လာ1000ရှိမှကိုကအဲ့စာအုပ်ကိုဝယ်လို့ရမှာအဲ့တော့ကိုရီးယားလူခွင့်ကိုလိုချင်တယ်ဒီမိုကရေစီကိုလိုချင်တယ်ဆိုလို့ရှိရင်တော့အဲ့တန်ဖိုးနဲ့ထိုက်တန်တဲ့ပေးဆက်မှုနဲ့ဟိုထိုက်တန်တဲ့တန်ဟိုဒီရင်းနှီးမြှုပ်နှံမှုကကိုရီးဘက်မှာရှိမှအဲ့ကိုကိုလိုချင်တဲ့အရာရမယ်လို့ယုံကြည်တယ်ပေါ့
ကိုရီးမင်းကိုကျေးဇူးများကြီ
းဟုတ်ကဲ့ခင်ဗျာ
ကိုတာညိုစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မကြခင်တင်ဆက်ပေးသွားမယ့်ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများစီစဉ်ပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားတွေကိုနားဆင်ရဖို့ရှိပါတယ်ရှင်